မျိုးသားပညာရေးဥပဒေကိုစန့်ကျင်ကဲ့ကွက်တဲ့တပိတ်မောက်ကျောင်းသားတွေကိုစံဖတ်ဖမ်းဆီးတာထောင်တွင်းအကျဉ်းချထားတာအပါအဝင်ပုံမှန်တွေတက်ပြီးတရားစွဲဆိုနေတာဟာလေးဝင်ဆိုင်သဘောတူညီချက်ကိုချိုးဖောက်ရရောက်တဲ့အတွက်ပါဝင်လက်မှတ်ထိုးထားတဲ့အစိုးရလွှတ်တော်ပညာရေးဝန်ကြီးဌာနတာဝန်ရှိသူတွေအနေနဲ့လေးဝင်ဆိုင်သဘောတူညီချက်ကိုလေးစားလိုက်နာဖို့ NNER ကတောင်းဆိုလိုက်ပါတယ်လေးဝင်ဆိုင်ကတိကဝတ်ကိုလေးစားသောအပြင်ဖန်စီခံကျောင်းသားတွေကိုအမြန်ဆုံးပြန်လွှတ်ပေးဖို့ကိုလည်းမြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ကမြစ်တာရက်ခံပါတယ်ဒီအကြောင်းပြည်စုံကိုမတ်စုမုံကပြောပြပေးမှာပါခင်ဗျာ
အမျိုးသားပညာရေးဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့အစိုးရလွှတ်တော်ပညာရေးစနစ်ပြုမြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက် NNER နဲ့တပိတ်မောက်ကျောင်းသားတွေပါဝင်တဲ့ဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီတို့က2015ခုနှစ်ဖေဖော်ဝါရီလ17ရက်နေ့ရန်ကုန်တိုင်းဒေသကြီးလွှတ်တော်ဝင်းထဲမှာကျင်းပခဲ့တဲ့လေးဘွေဆိုင်တွေ့ဆုံဆွေးနွေးပွဲရဲ့သဘောတူညီချက်ပူးတွဲထုတ်ပြန်ချက်ပါဝင်သူကျောင်းသူကျောင်းသားများနဲ့အားပေးထောက်ခံကူညီသူများကိုတပိတ်နဲ့ပတ်သက်ပြီးတော့အရေးယူခြင်းမပြုရဆိုပြီးတော့သဘောတူညီခဲ့ကြတာဖြစ်ပါတယ်ဒီလေးပွဲဆိုင်သဘောတူညီချက်အရာငြင်းငြင်းစွာတပိတ်မောက်ဆန္ဒပြနေခဲ့ကြတဲ့ကျောင်းသူကျောင်းသားတွေနောက်တပိတ်ကိုထောက်ခံအားပေးကူညီတဲ့ဝင်းရံအင်အားစုတွေကိုဖိအားပေးချင်းချောက်တာအကြမ်းဖက်ဖြိုခွင်းအရေးယူတာတွေမလုပ်ပါဘူးဆိုပြီးတော့အစိုးရဘက်ကရောလွှတ်တော်တာဝန်ရှိတဲ့သူတွေကိုယ်တိုင်လက်မှတ်ရေးထိုးခဲ့ပေမဲ့လို့အခုလိုမျိုးလက်ပန်းကျောင်းသားတပိတ်ကိုအကြမ်းဖက်ဖြိုခွဲယုံနာမကတပိတ်မောက်ကျောင်းသူကျောင်းသားတွေကိုတာယာဝတီအချင်းအောင်ထဲဖမ်းဆီးထိန်းသိမ်းပြီးတော့ပုံမှန်မျိုးစုံတက်တရားစွဲဆိုနေတဲ့အပေါ်မှာနိုင်ငံတော်သမ္မတဦးသိန်းစိတ်အပါအဝင်အဲ့ဒီလေးပွင့်ဆိုင်သဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့တဲ့အစိုးရလွှတ်တော်တာဝန်ရှိတဲ့သူတွေစီကိုပါဒီလေးပွင့်ဆိုင်သဘောတူညီချက်ကိုလေးစားလိုက်နာဖို့ NNER အနေနဲ့အလေးအနက်တိုက်တွန်းတောင်းဆိုနေပါတယ်လို့ NNER ကဒေါက်တာသိန်းလွင်က VOA မြန်မာပိုင်းကိုပြောပါတယ်
ဟုတ်တယ်ကျွန်တော်တို့အဲ့ဒါပဲကျွန်တော်ထပ်စာပြောနေတယ်ဒီကျောင်းသားတပိတ်မောက်ဆန္ဒပြတယ်နဲ့ပတ်သက်လို့ရည်ယူခြင်းဖိုင်းစီခြင်းမရှိပါဘူးဆိုပြီးတော့သဘောတူခဲ့တယ်အဲ့ဒါကိုလက်မှတ်လည်းထိုးထားတယ်အတူအဘက်ကတာဝန်ရှိတဲ့သူတွေကတော့တော်တာဝန်ရှိတဲ့သူတွေကဒေဝွင့်ဆိုင်မှာလက်မှတ်ထိုးထားတယ်အဲ့ဒါကိုဒေဝွင့်ဆိုင်သဘောညီချက်နဲ့မကိုက်ညီနိုင်တဲ့ဖိုင်းစီတာဒီလုပ်နေတဲ့ဆိုတော့ကျွန်တော်တို့ထောက်ပြနေပါကျွန်တော်တို့အဲ့ဒီနေရာကကျွန်တော်တို့စာတွေပို့တယ်ဥလားထုံးလို့ကြီးလဲပို့တယ်တွတ်တော်ပဲလဲပို့တယ်ဒီကျော်ဝါသံနိုင်ငံတော်သမရစီလဲပို့ဒီဘွေဆိုင်တော်မှာသဘောတူညီချက်ရှိတယ်အခါပါဘူးလို့ပြောထားတယ်အဲ့ဒါကိုကျွန်တော်တို့ပို့ပါကျွန်တော်တို့ဘောပြောတတ်တဲ့တော့ကြားနာပွဲတုန်းကလည်းထည့်ကျော်တယ်ဒါပေမဲ့ဘာမှအကြောင်းပြန်တာမရှိပါ
ဘွေဆိုင်သဘောတူညီချက်ကိုလေးစားလိုက်နာဖို့နဲ့ထောင်တွင်းမှာအကျဉ်းချထားတဲ့အကျန်းဖက်ဖန်းစီထိန်းသိမ်းခံတပိတ်မောက်ကျောင်းသားတွေကိုအမြန်ဆုံးပြန်လွှတ်ပေးဖို့အပါအဝင်အကျန်းဖက်ဖြိုခွင်းမှုအတွင်ထိခိုက်ဒဏ်ရာရခဲ့တဲ့ကျောင်းသူကျောင်းသားတွေအတွက်ကျန်းမာရေးဆောင်ရှောက်မှုတွေကိုပါအရေးတကြီးဆောင်ရွက်ပေးပါလို့မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်အနေနဲ့တောင်းဆိုပါတယ်လို့အဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဦးတူတာကလည်းမြစ်တာရက်ခံပါတယ်
။ဒါကျွန်တော်တို့ပေါ့နော်ဦးလက်ထုံးတဲ့ဒါတပင်းလာတဲ့မှာတရားဝင်ပြောပြီးတာပေါ့နော်။ဒါဟိုသူတို့အရေးမကြီးပါညာဆိုတော့လက်မှတ်ထိုးပြီးကြဒီလိုမျိုးဟိုကလုပ်တာပေါ့နော်။ဟိုကျွန်တော်တို့ကလည်းဒါကိုလုံးဝလက်ခံနိုင်စရာမရှိဘူးပေါ့နော်။ဟိုဒါဝင်းကြီးတယောက်ရဲ့စကားဆိုတာမျိုးဟိုကတီးရတယ်လေ။ဟိုအစိုးရခွဲကြီးရဲ့စကားပေါ့နော်အဲ့လိုမတည်ရဲနဲ့ဒီလူကြီးဖမ်းဆီးနေရဆိုတော့လုံးဝလက်မခံဘူးပေါ့နော်အဲ့တော့လောလောဆယ်ချက်ချင်းချင်းချက်မရှိလို့ဘေးဘူးလို့တော့လူတာပေါ့နော်ဒီလိုမျိုးအကုန်လုံးကဖက်ဖက်ကယူရင်းနေတဲ့အတိုင်းကြီးကနှစ်90လုံးပြက်စီးနေတဲ့အတိုင်းကြီးအခုအကြောင်းသားတွေကလည်းတူတာဝန်ကြီးအောင်သူလုပ်တယ်အဲ့ဒီလုပ်တဲ့အကိစ္စကိုအခုဒီလိုမျိုးဖမ်းကြီးရတော့လက်ခံနိုင်ကြမရှိဘူးပေါ့နော်အဲ့တော့ကျွန်တော်တို့အနေနဲ့မြစ်တာရခံနေတာတော့ကျွန်တော်ချက်ချင်းလို့ဘေးဘူးလို့ပေါ့နော်ပြန်ရမရှိပါတော့သမရအနေနဲ့ဒါကိုလုံးဝဟိုချက်ချင်းတို့ပြီးဘူးလို့ကျွန်တော်တို့တောင်းဆိုလိုပါတယ်ဗျာဟုတ်ကဲ့
ဒါအပြင်မနေ့ကမတ်လ31ရက်နေ့ညနေပိုင်းတုန်းကလည်းတနင်္ဂနွေလုံးအပြည့်ခတ်ရက်စည်ရီမူကျန်းသဘောတူညီချက်ရခဲ့တဲ့အထိမ်းအမှတ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကခေါင်းဆောင်နေတဲ့သမရအပါဝင်ငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီအဖွဲ့တို့ညစာစာပွဲကျင်းပနေချိန်အတွင်းမှာမြမငြိမ်းချမ်းရေးစင်တာရှေ့မှာဒီမိုကရေစီပညာရေးဦးဆောင်တပိတ်ကိုအကြမ်းဖက်ဖြိုခွင်းမှုဆန့်ကျင်ကန့်ကွက်ကြောင်းနဲ့အထိမ်းသိမ်းခံတပိတ်မောက်ကျောင်းသူကျောင်းသားတွေအမြန်ဆုံးပြန်လွှတ်ပေးဖို့ကိုဆန္ဒပြသူတချို့စုဝေးပြီးတော့ငြိမ်းချမ်းစွာဆန္ဒပြတောင်းဆိုခဲ့ကြပါတယ်။ဒါအပြင်ဒီမိုကရေစီနဲ့ငြိမ်းချမ်းရေးကိုလိုလားသောကျောင်းသူကျောင်းသားတွေကသမရအပါအဝင်တိုင်းရင်းသားခေါင်းဆောင်တွေကိုလည်းအိတ်ဖွဲ့ပေးစာတစ်စောင်ပေးဖို့ပြီးတော့တောင်းဆိုခဲ့ကြပါတယ်ရှင်။